ညတင်ညာကျွန်းကျင်သူဂျော်ဒန်အာဗီနဲ့သူ့ချစ်သူဂျူလီယာဝေးတို့ဟာကိုဗစ်ရောဂါပိုးရှင်ရှိမကြာခဏစစ်ဆေးခံလေးရှိပါတယ
်။
အပေါင်းအသင်းတွေနဲ့တွေ့ရခါရောဂါဖြစ်နေသူဆိုပြီးစိုးရိမ်မှုမလိုအောင်စစ်ဆေးခံတာပါ
။ဂျူလီယာဝေးကတော့အသက်ကြီးရဲ့ဆွေမျိုးတွေစီအလဲပတ်မသွားခင်ချင်းမျိုးမှာကိုဗစ်ပိုးရှင်ရှိအလွယ်တကူအိမ်မှာကိုယ်တိုင်စစ်ကြည့်ရပေမဲ့ကျွမ်းကျင်သူတွေကိုယ်တိုင်နှာခေါင်းတိုးပတ်နမူနာယူပြီးတစ်ခေါက်ခန့်ကိုပို့စစ်ဆေးရမျိုးကိုပို့သဘောကျတယ်လို့ပြောပါတယ်။2020ခုနှစ်မှာသူတစ်သူရဲ့လေးလာတွေ့ရှိချက်အရကိုဗစ်ရောဂါလက္ခဏာရှိသူတွေကိုပါတာမြန်မြန်ဆန်ဆန်နဲ့အလွယ်တကူစစ်ဆေးနိုင်တဲ့အန်တီဂျင်နီးဟာတစ်ခွက်ကမှ48နာရီကြာစစ်ဆေးရတဲ့ PCR စနစ်လောက်တိကျမှုမရှိတာတွေ့ရှိထားတာပါ။ဗာဂျီးနီးယားတက္ကသိုလ်ကစီးပွားဆိုင်ရာအမှုဇီဝပညာဌာနပရော်ဖက်ညွန်ချိုင်းမှုအလက်ဆန်ဒရာပရိုင်ဆန်ကလည်း PCR စနစ်နဲ့စစ်ဆေးမှုကရလာတဲ့အခြေကပိုတိကျတာတွေ့ရတယ်လို့ပြောပါရယ်
။ We directly compared the Binax Now antigen test to the gold standard PCR
Biontech Now antigen နဲ့ Sanjay Ni PCR စစ်ဆေးမှုတွေကိုရှင်းပြတဲ့အခါမှာ antigen နဲ့စစ်တာကကိုဗစ်ကူးစက်ခံရသူတွေရဲ့20ရာခိုင်နှုန်းမှာအပြည့်လွဲနေတာတွေ့ခဲ့ရပါတယ်
။ဆက်လက်များများဆန်းဆန်းသိနိုင်တဲ့ antigen နဲ့စစ်ဆေးမှုတွေက Omicron COVID ပိုးတိကိုစစ်ဆေးရမှာထိရောက်မှုရှိမရှိဆိုတာကိုတော့ခိုင်မာတဲ့အထောက်အထားအချက်လက်တွေမရှိသေးပါဘူး။ဒါပေမဲ့လည်းစိတ်ချရတဲ့ပြင်ပြရအောင်တတိထားစောင့်နေတဲ့နည်းလမ်းတွေလည်းရှိပါသေးတယ်။ American Journal of Johns Hopkins တက္ကသိုလ်ကကူးစက်ရောဂါဆရာကျွမ်းကျင်ပညာရှင်ဒေါက်တာ Robert Bollinger ကတော့ယောဂလက္ခဏာရှိတယ်ဆိုရင်တစ်ချိန်မကစစ်ဆေးချီဖို့တိုက်တွန်းထားပါတယ်။
If you're testing while you're symptomatic and you have a bad cold symptoms,
yoga လက္ခဏာရှိနေတယ်။ပြင်းထန်တဲ့အေးအေးမြေယောဂလက္ခဏာမျိုးတွေလည်းရှိနေမယ်ဆိုရင်ခန္ဓာကိုယ်မှာ virus ကိုယ်ရအများပြားရှိနေတဲ့အတွက်ဒီလိုအချိန်မှာစစ်ဆေးကြည့်တဲ့အခါရလက်ကထိကျတယ်ရှိပါတယ်။အပြေမြန်မြန်ဆန်းဆန်းသိနိုင်အောင်အချိန်ချင်းစစ်ဆေးဖို့လည်းကျွန်တော်တို့တိုက်တွန်းလို့ရှိပါတယ်။ antigen နဲ့တစ်ချိန်စစ်ပြီးသွားပေမဲ့နောက်ထပ်24နာရီကနေ36နာရီလောက်မှာထပ်စစ်တာမျိုးလုပ်နိုင်ပါတယ်။
ကယ်လီဖိုးနီးယားတက္ကသိုလ်ကကူးစက်ရောဂါကျွမ်းကျင်ပညာရှင်ပမောက်ကဒေါက်တာပီတာချင်ဟောင်းကလည်းကိုဗစ်ပိုးရှိမရှိကိုပါတာစစ်ဆေးတဲ့နေရာမှာ၎င်းတိုးပတ်နမူနာကိုစစ်ရကြယူရဖို့လိုတယ်လို့ပြောပါတယ
်။ Depending on the platform you swab at least
စစ်ဆေးတဲ့အမျိုးအစားပေါ်မူတည်ပြီးတိုးပတ်နမူနာကိုတစ်ဖက်ဆယ်ချိန်လောက်ကြည့်ရပါမယ်။ပြီးရင်တော့ဘူးရဲကိုထည့်အချိန်မှတ်ရပါမယ်။အချိန်ဆော့ပြီးကြည့်မိရင်ပိုးကင်းစင်တယ်ဆိုပြီးအပြေမားတတ်တယ်လို့နောက်ကျရင်လည်းဓာတ်ပြူတဲ့ပုံစံမှာထိကြိုက်တတ်ပါရဲ့
။ဒီမှာကျိုးပိုင်ရင်ဆွေးရတော့အမေရိကန်မိသားစုတွေအတွက်ကိုဗစ်ရောဂါပိုးစစ်ဆေးရေးပစ္စည်းတန်း900ဖြန့်ဝေဖို့ကတိပေးထားပြီးဒေသမြောက်ဆွေးရတွေကလည်းစစ်ဆေးရေးစခန်းသစ်တွေဖွင့်လှစ်ဖို့ပြင်ဆင်နေကြပါရဲ့။ဗီဂျီးနီးယားပြည်နယ်အလက်တန်ခရိုင်အများပြည်သူဘေးကင်းလူမျိုးဌာနပြောခွင့်ရဟန်နာဝင်းနဲ့တူလို့တာဝန်ရှိသူတွေကလည်းလိုအပ်ရင်ရောဂါပိုးရှိမရှိစစ်ဆေးကြဖို့တိုက်တွန်းနေပါရဲ့
။ Still question.
ရောဂါပိုးရှိသည့်ဖြစ်စေမရှိသည့်ဖြစ်စေကိုဗစ်ရောဂါကူးစက်မှုတွေကိုဟန့်တားနိုင်ဖို့လိုအပ်တဲ့အစီအမံတွေကိုလိုက်နာကြဖို့ကျမတို့ရဲ့ပြည်သူတွေကိုရောကမ္ဘာတစ်လွှားကပြည်သူတွေကိုပါသတိပေးညီရတာပါဒါရီကတော့ထိတွေ့ဆက်ဆံမှုတွေကိုရှောင်ကြဖို့ကိုမိသားစုဝင်မဟုတ်တဲ့သူတွေရှိတဲ့အဆောက်အုံတွေနဲ့အခန်းတွေမှာနှာခေါင်းစည်းဝတ်ကြဖို့အရေးကြီးဆုံးကတော့ကာကွယ်ဆေးထိုးကြဖို့ပါ
အမေရိကန်မှာကုကာကိုဗစ်ရောဂါကူးစက်မှုရဲ့98ရာခိုင်နှုန်းဟာ Omicron ပိုးကူးစက်ခံရသူတွေဖြစ်ကြောင်းရောဂါကူးစက်မှုထိန်းချုပ်ရေးနဲ့ကာကွယ်တားဆီးရေးဌာန CDC အကြီးအကဲကပုံထူးနေမှာပဲပြောဆိုထားတာပါ Omicron ပိုးကြောင့်အမေရိကန်မှာကိုဗစ်ရောဂါကူးစက်မှုရာဇန်နဝါရီလ19ရက်နေ့လောက်မှာအမြင့်ဆုံးအဖြစ် 1.2 သန်းတိရှိလာနိုင်ပြီးတဖြည်းဖြည်းပြန်လျော့ကျလာမယ်လို့လည်း Washington တက္ကသိုလ်ကသုတေသီကမန်တားကြပါတယ်ခင်ဗျာ